အင်အားကြီးနိုင်ငံတွေနဲ့ပတ်သက်ရင်နိုင်ငံရေးသဘောအရမြန်မာအတွက်တချို့နိုင်ငံတွေရဲ့အကူအညီပိုးပြီးလိုတဲ့အချိန်ရှိပေမဲ့မြန်မာတပ်တားနဲ့နိုင်ငံတိုင်းနဲ့မိတ်ဆွေဖြစ်အောင်ဆက်ဆံရေးဟာ NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒပဲဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကသူ့ရဲ့တောင်ကိုရီးယားခီးစဉ်တွင်မနေ့ကပြောကြားခဲ့ပါတယ်။ဘူဆန်မြို့မှာကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုဝင်ဘာလ25ရက်နေ့ကတော်ဆန်းစုကြည်နဲ့အတူအဖွင့်မေကွန်းပြောကြားခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြန်မာနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုသွားပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာနိုဝင်ဘာလ25ရက်နေ့ကနေ26ရက်နေ့ထိကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမနေ့ကအဖွင့်မေကွန်းပြောကြားခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကကုန်သွယ်ရေးလမ်းပန်းဆက်သွယ်ရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်ပါဝင်ဤပညာရေးနဲ့ပတ်သက်ရင်တောင်ကိုရီးယားနိုင်ငံအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံချင်းအလိုက်တည်တံ့တိုးမြှင့်ဆောင်ရွက်နေတာတွေကိုအလေးပေးပြောဆိုသွားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ရင်ဇီဝစေးသိပ်ပံအပါအဝင်ဤပညာထွန်းကားရေးအပိုင်းမှာတောင်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုကိုပုံမိုတိုးချဲ့နေကြောင်းမွန်ဂျေအင်းကအခုလိုမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်
And we are also expanding levels of exchanges with Singapore and Myanmar in various areas.
မြန်မာနိုင်ငံနဲ့ပတ်သက်လာရင်ဇီဝစေးသိပ်ပံနဲ့ IT ဤပညာအပါအဝင်ကဏ္ဍပေါင်းစုံမှာတောင်ကိုရီးယားနိုင်ငံအနေနဲ့နောက်တစ်ဆင့်တိုးချဲ့ပြီးအပြန်အလှန်ပူးပေါင်းဆောင်ရွက်နေပါတယ်
သမရမွန်ဂျေအင်းအစိုးရလက်ထက်2019ခုနှစ်မှာချမှတ်ခဲ့တဲ့တောင်ပိုင်းဒေသမူဝါဒတည်းအရတောင်ကိုရီးယားနဲ့အာဆီယံနိုင်ငံတွေကြားဆက်ဆံရေးဟာအလျင်မြန်တိုးလာခဲ့တာပါတောင်ကိုရီးယားအနေနဲ့သူ့ရဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်ရုရှားဂျပန်စတဲ့နိုင်ငံတွေနဲ့အပြိုင်ဆိုင်ဖြစ်လာဖို့အခုလိုမူဝါဒတည်းချမှတ်ပြီးအရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်ခဲ့တာဖြစ်ပါတယ်1989ခုနှစ်ကစတင်ခဲ့တဲ့အာဆီယံနဲ့ကိုရီးယားသမ္မတနိုင်ငံကြားဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်ဖြစ်နေလဲအခုလိုထိပ်သီးစည်းဝေးကိုကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအဖွဲ့မေကွန်ပြောကြားခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောင်ကိုရီးယားနဲ့အာဆီယံကြားလွန်ခဲ့တဲ့10နှစ်ကျော်ကစတင်ခဲ့တဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်အကောင်အထည်ဖော်ချိန်ကစပြီးနောက်ပိုင်းတိုးတက်မှုရဲ့အကျိုးရလဒ်ဖြစ်မြန်မာနိုင်ငံရဲ့စက်မှုကဏ္ဍဟာလွန်ခဲ့တဲ့နှစ်တွေအတွင်းအလျင်မြန်တိုးတက်လာကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်မကြာသေးမီကဖွင့်လှစ်ခဲ့တဲ့ကိုရီးယားမြန်မာစက်မှုဆောင်အပါအဝင်မဟာဗျူဟာကျတဲ့အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းသစ်တွေကြောင့်စောက်လုံရေးနဲ့စက်မှုကဏ္ဍတွေမှာတိုးတက်မှုကိုအထောက်အကူဖြစ်စေခဲ့တယ်လို့ထုတ်ဖော်ပြောဆိုသွားပါတယ်။သူ့အစိုးရလက်ထက်နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့လည်းနှစ်ဖက်အကျိုးဖြစ်ထွန်းစေတဲ့မိဖက်ဆက်ဆံရေးကိုအထူးလေးထားကြောင်းဒေါက်တာဆန်းစုကြည်ကထိပ်သီးစည်းဝေးပွဲမှာအလေးပေးပြောကြားခဲ့ပါတယ်။အလားတူဘူဆန်နိုင်ငံသားဘာသာတင်တက္ကသိုလ်ကမြန်မာစာတင်ကြားနေတဲ့တောင်ကိုရီးယားကျောင်းသူကျောင်းသားတွေအပါအဝင်မြန်မာပညာတော်သင်ကျောင်းသူကျောင်းသားတွေနဲ့မနေ့ညနေပိုင်းကတွေ့ဆုံပွဲမှာလည်းအင်အားကြီးနိုင်ငံတွေကလက်ရှိမြန်မာနိုင်ငံအပေါ်သဘောထားအမျိုးမျိုးနဲ့ပတ်သက်လို့မြန်မာကျောင်းသူတဦးရဲ့အမေကိုဒေါက်တာဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ်။
လူသားတွေဆိုတော့မတုံမလှုပ်ကြောက်ရွံ့တော့မဟုတ်ဘူးပေါ့နော်။ငါကွန်ပတီတော့မဟုတ်ဘူးပေါ့။သို့တော်ညာလေမလှုပ်တဲ့နာကိုမလှုပ်ခဲနဲ့တည်ငြိမ်ငြိမ်နဲ့ကိုသွားမယ်လမ်းကိုသွားမယ်။အားလုံးနဲ့မိတ်ဆွေဖြစ်အောင်လုပ်နေမယ်။ဟိုနိုင်ငံရေးသဘောအရတချို့နိုင်ငံတွေရဲ့အကူအညီကိုပို့ပြီးလိုတဲ့အချိန်ရှိတယ်။ဒါကလည်းဒါတော့မလိုတဲ့အချိန်ရှိတယ်။သို့တော်ညာလေဘယ်လိုပဲပြောပြောညံ့ညံ့တားတာနဲ့နိုင်ငံတိုင်းရဲ့မိတ်ဆွေဖြစ်အောင်လုပ်နေမယ်ဆိုတာအမျိုးတော်နိုင်ငံသားရေးဝါဒပဲ။အဲ့တော့အဲ့ဒီမှာအင်အားကြီးနိုင်ငံတွေကဘယ်လိုပဲပြန်ပြန်ကိုကနေပြီးတော့တည်တည်ငြိမ်ငြိမ်နဲ့ဘယ်လိုအခြားနိုင်ငံတွေဂျားတွေကအမုန်းမီးတွေကိုမတောက်အောင်လို့မတောက်တဲ့အပြင်ငင်းအောင်လို့တတ်နိုင်လို့ညကြိုးစားသွားမှာပဲဒီနည်းနဲ့ပဲသွားမှကဘာကြီးဟာအေးချမ်းနိုင်မယ်လို့မျိုးရယ်ယုံကြည်ပါတယ
်ဒါအပြင်သူ့အစိုးရလက်ထက်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုအကောင့်ထဲဖော်နိုင်ဖို့ပြည်သူနဲ့ဟန်ချက်ညီညီလှုပ်ဆောင်နိုင်မှဖြစ်တယ်လို့လည်းအခုလိုဒေါက်တာဆန်းစုကြည်ကပြောပါတယ်
အဲ့ဒီနိုင်ငံမှာဆိုလို့ရှိရင်မကြခင်ကအခြေဆိုလို့ရှိရင်အာနာရှင်စနစ်နဲ့အုပ်ချုပ်ခဲ့အာနာရှင်စနစ်မှာဆိုရင်အစိုးရနဲ့ပြည်သူကအင်တာမတ်ကွာပါတယ်အဲ့တော့အင်တာမတ်ကွာနေတဲ့အချိန်မှာဘယ်လိုလုပ်ဟန်တဲ့ရည်ကြီးဖြစ်နိုင်လဲဒါပေမဲ့အစိုးရနဲ့ပြည်သူဆိုတာဒီလိုဒီမိုကရေစီစနစ်မှာဆိုလို့ရှိရင်ခွဲခြားလို့လည်းသိမ့်မရဘူးအစိုးရရဲ့လူတွေကဘယ်လူတွေလဲပြည်သူတွေပဲပြည်သူတွေကအရေးခံပြီးတော့ပြည်သူတွေရွေးချယ်တော်လို့တင်တာပဲဘယ်လိုလုပ်ခွဲခြားမလဲဒီလိုပြည်သူနဲ့အစိုးရခွဲခြားပြီးပြင်မယ်ဆိုလို့ရှိရင်နိုင်ငံတနိုင်ငံဟိုကတိုးတက်တင်တာတိုးတက်တာမဟုတ်ဘူးမဟုတ်ဘူးတလုံးတစီရဲ့လုံးမှာတိုးတက်မှာဖြစ်တယ
်နိုဝင်ဘာလ26ရက်နေ့အင်္ဂါနေ့ညနေပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တီးတန့်တွေ့ဆုံမှုရှိပြီး MOU 3ခုကိုလက်မှတ်ရေးထိုးဖို့ရှိပါတယ် ဒါအပြင်သူ့ရဲ့လေးရကြာခီးစဉ်အတွင်းနိုဝင်ဘာလ28ရက်နေ့မှာတောင်ကိုရီးယားရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲကိုလည်းဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ရှင်။